ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ချို့မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့ရှေးတောင်အရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကမြန်မာစိုးရကိုတိုက်တွန်းလိုက်ပါတယ်။အခုလိုအင်တာနက်တွေဖြတ်ထားတာကကိုဗစ် -19 ကပ်ရောဂါကိုရင်ဆိုင်နေရတဲ့ရဲသားပြည်သူတွေရဲ့အသက်ပေါင်းများစွာအတွက်လည်းအန္တရာယ်ရှိစေတယ်လို့သတိပေးထားပါတယ်။ရခိုင်ပြည်နယ်နဲ့နိုင်ငံတော်လုံခြုံရေးအခြေအနေတွေကြောင့်ဆိုပြီးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုမြို့နယ်မှာ2019ခုနှစ်ဇွန်လ20ရက်နေ့ကစပြီးအင်တာနက်လိုင်းတွေကိုဖြတ်တောက်ဖို့မြန်မာစိုးရရဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။အင်တာနက်တွေဖြတ်တောက်ခံထားရတဲ့အတွက်လူတွေရဲ့အသက်တွေကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ခိုင်မာတဲ့သတင်းချက်လက်တွေပေါ်အချိန်နဲ့တပြေးညီအားကိုးနေရတဲ့သူတွေကိုထိခိုက်မှုတွေရှိနေတယ်လို့ရှေ့တောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကအကြီးအကဲရှိ James Brookhaver ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကအဲ့မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောရဲသားပြည်သူတွေအိုးအိမ်စွန့်ခွာပြီးစစ်ဘေးရှောင်နေရတယ်လို့တေဆုံးလူတွေရာနဲ့ချီရှိနေပါတယ်။မြန်မာစိုးရတပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ကမ္ဘာလုံးဆိုင်ရာအပြစ်ခတ်ရဲဆဲဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုထားတာကိုလေးစားလိုက်နာပြီးရဲသားပြည်သူတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂလူ့အခွင့်အရေးကတိုက်တွန်းထားပါတယ်။ဒါပြင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အာဏာပိုင်ဘက်ကကန့်သက်တားဆီးထားတာတွေကိုပြန်ရုပ်သိမ်းပေးဖို့လည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။